ဒီကဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်ဖို့တောင်းဆိုနေတာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။စနေနေ့က WHO ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအိုလံပစ်ပွဲတော်ကိုရွှေ့ဆိုင်လို့ဒါမှမဟုတ်ဖျက်သိမ်းလို့လည်းနိုင်ငံတကာမှာဇီးကဗိုင်းရပ်စ်ပြန့်နှံ့မှုကိုထူးပြီးတော့ပြောင်းလဲလာမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ WHO ကအကြံပေးထားတဲ့အထက်မှာအရေးကြီးဆုံးအချက်ကတော့ဇီးကဗိုင်းရပ်စ်အပြင်ချီကွန်ကွန်ရာသွေးလွန်တုပ်ကွေးငန်းဝါဖျားစတဲ့ယောဂါတွေကိုတည်ဆောင်တဲ့ AIDS ချင်းအမျိုးအစားပေါက်ဖွားမှုကိုရောကြသွားအောင်လို့ဆောင်ရွက်ဖို့ပဲဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံပေါင်း30နီးပါးရဲ့ဆေးဝါးလုပ်ငန်းလူလူကျန်းမာရေးနဲ့ဆေးပညာအတိုင်းဝိုင်းကပညာရှင်ပေါင်း150ကနေစုပေါင်းပြီးတော့လက်မှတ်ထိုးထားတဲ့အိတ်ဖွင့်ပေးစာမှာဇီးကာယောဂါလက်တလောကူးစက်ပြန့်ပွားမှုတွေကြုံနေရတဲ့အခြေအနေမျိုးမှာအားကစားပွဲတော်ကျင်းပတာဟာတာဝန်မဲ့ရာကြသလိုကျင့်ဝတ်နဲ့မညီဘူးလို့လည်းထောက်ပြခဲ့ကြပါတယ်။လက်မှတ်ရေးထိုးကြတဲ့ကျန်းမာရေးပညာရှင်တွေထဲမှာအမေရိကန်သမ္မတအင်ဂျူရောရဲ့တိတ်ပံဘာသာရက်ဆိုင်ရာအကြံပေးအရာရှိဟောင်းဒေါက်တာဖီလစ်ရူဘင်လည်းပါဝင်ပါတယ်။